မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီအစဉ်ခန်းစားတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂထွေထွေညီလာခံတက်တဲ့ကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ်ဖြစ်ကြတဲ့မစ်ရှန်ဟီလီနဲ့မဇူကီဒရာဆူမန်တို့ကအသီးသီးတင်ပြကြဖို့ရှိပါတယ်။မဇူကီဟာလူညိုရေးကောင်စီမှသူဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစီအစဉ်ခန်းစားကိုမနေ့ပြန်ပေါ်တခုနေကြလို့ရှိရင်လည်းတင်ပြဖို့ရှိပါတယ်။နေလုံးကကုလသမဂ္ဂတွင်မှုချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမြန်မာပြည်နဲ့ပတ်သက်တဲ့ပြောကြားမှုတွေရှိခဲ့ပါတယ်။ဒီကြောင်းမတ်အင်ဂျင်နဲ့စူးစီးတင်ပြပါလိမ့်မယ်။
ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်လည်ဆွေးနွေးတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူ့ကျုံရေးတပ်တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတခြားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီအစဉ်ခံစားကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေတာဆန်တော်ချိန်ညနေ 3:00 မှာတတိယကော်မတီမှာတင်ပြမှာပါရန်ဟီလီနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာရေပေါ်မြန်မာစစ်တပ်ရဲ့အစိုးရလာတဲ့ဖိနှိပ်ညှဉ်းပန်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီမှတင်ပြမှာပါဗုဒ္ဓဘုနစ်မှာတော့လုံခြုံရေးကောင်စီမှမာဇူကီဒရူစမန်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့သူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးဆွေးနွေးမယ့်အစီအစဉ်ကိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပေမဲ့လည်းကြံအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊ပြင်သစ်၊အမေရိကန်နဲ့အတူအလဲကျအဖွဲ့ဝင်နိုင်ငံ10နိုင်ငံတွေကနယ်သာလန်၊ဆွီဒင်၊ပိုလန်၊ပီရူး၊ကူဝိတ်၊အိုင်ဗရီကိုစတဲ့၆နိုင်ငံရဲ့ထောက်ခံမှုကြောင့်လုံခြုံရေးကောင်စီမှမြန်မာအရေးကိုဆွေးနွေးတင်ပြဖို့ဖြစ်လာတာပါဒီလိုဆွေးနွေးမဲ့အခြေအနေကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တို့ချန်းကလုံခြုံရေးကောင်စီကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းကြားစာပေးပို့ခဲ့ပါတယ်လူခွင့်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုလုံခြုံရေးကောင်စီအောက်မှာဓာတ်ရိုက်ခေါ်ဆွေးနွေးတာဟာလုံထုံးလုံနည်းနဲ့မကိုက်ညီကြောင်းတမ်မတ်ကြီးက VOA ကိုပြောပါတယ်အောက်တိုဘာလ24ရက်ဗုဒ္ဓဘူးနေ့လုံခြုံရေးကောင်စီမှာမြမအကြီးဆွေးနွေးပွဲမတိုင်ခင်ဒေတာဆန်တော်ချိန်နေ့လယ်17နာရီမှာတော့ရန်ကြီးကြီးနဲ့မာဇူကီဒရူစမန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာရဲ့ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခဲ့တာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာဖာရင်ဟတ်ကအခုလိုပြောသွားပါတယ်
The ongoing stress of accountability and inclusive dialogue are the two pillars
of the relationship. ဒီကပြန်လေစစ်မြေးတွေတာဝန်ခံမှုတာဝန်ယူမှုနဲ့သက်ဆိုင်သူအလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုဟာအဓိကတောက်တိုင်နှစ်ခုဖြစ်တယ်ဆိုတာကိုအထူးကိုယ်စားလှယ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေရေးဟာအရေးကြီးတယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ကအလေးနဲ့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ခွဲခြားဆက်ဆံမှုတွေအတွက်လုံးဝလက်မခံတင်ဘူးဆိုတဲ့လူမှုပညာပေးလှုပ်ရှားမှုကိုဆောင်ရွက်တင်ကြောင်းတိုက်တွန်းခဲ့ပါလေ
။ဒါပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေနေရပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားလက်ရှိဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုသတင်းတော့တူမင်းမြန်ရမှာတော့ဖာရင်ဟတ်က
The basic point is that our bodies on the ground including
အခြေခံချက်ကရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ပြန်နိုင်တဲ့အခြေအနေတွေမရှိသေးဘူးဆိုတာကိုအဲ့ဒီမှာရောက်နေတဲ့ကုလသမဂ္ဂအဖွဲ့တွေကယူဆကြတဲ့အချက်ပါပဲ။အဲဒါကြောင့်မို့အခြေအနေတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုလိုပါသေးတယ်။ဒါပေမဲ့ခြေလှမ်းတချို့ယူတာကိုတွေ့ရပေမဲ့ရိုဟင်ဂျာတွေနေရာချင်းပြန်နိုင်ဖို့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့ကျွန်တော်တို့ယူဆပါတယ်
။ဒီတော့ပြင်နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့ရန်ဟီလီဟာကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂတမ်မတ်ကြီးအဒမ်ဆန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့နောက်မဆုတ်ဘဲစုံစမ်းစီရင်ခံတင်ပြတဲ့ရန်ဟီလီရဲ့ဆောင်ရွက်ချက်တွေကိုဥရောပသမဂ္ဂကအပြည့်အဝထောက်ခံကြောင်းတတိပြုပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂရဲ့ Twitter အကောင့်မှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်နဲ့တမ်မတ်ကြီးအဒမ်ဆန်တို့တွေ့ဆုံပြီးအမြင့်ချင်းဖလှယ်ခဲ့ကြကြောင်းလည်းရေးသားထားပါတယ်ရှင်။